UK နိုင်ငံကနေခွဲထွက်ပြီးလွတ်လပ်တဲ့နိုင်ငံတည်ထောင်ရေးအတွက်ကြာသာပတေးနေ့မှာမဲမပေးခင်စကော့လူမျိုးတွေအနေနဲ့အနာဂတ်အတွက်အသေးချစဉ်းစားပြီးမှလှုံ့ဆော်ကြဖို့ဗြိတိန်ပြည်မကြီးအဲလိဇဘက်ကတောင်းဆိုလိုက်ပါတယ်စကော့လန်ခွဲထွက်ရေးအတွက်တမန်ဝင်မဲခွဲဆုံးဖြတ်မဲ့ကိစ္စနဲ့ပတ်သက်လို့ဗီမာကြီးအနေနဲ့ဒါဟာပထမဆုံးအကြိမ်အများပြည်သူတွေကိုထုတ်ဖော်ပြောဆိုခြင်းလည်းဖြစ်ပါတယ်ဗီမာကြီးရဲ့အခုလိုပြောဆိုမှုဟာသူတို့အတွက်အထောက်အကူဖြစ်စေမယ်လို့ခွဲထွက်ရေးလူလာသူတွေကယူဆနေကြပါတယ်ဒါပေမဲ့ဗီမာကြီးအနေနဲ့နိုင်ငံရေးကိစ္စတွေမှာဘယ်ဘက်ကမှလိုက်ပြီးပြောဆိုလို့မရှိတဲ့အပြင်ဗြိတိသျှဖွဲ့စည်းပုံအရလည်းအဲ့ဒီလိုလုပ်လို့မရအောင်တားမြစ်ထားတယ်လို့ဘတ်ကင်ဟမ်နန်းတော်ကပြောပါတယ်စကော့လူမျိုးတွေအနေနဲ့ခွဲထွက်ရေးကိုမလိုလားကြောင်းမဲပေးကြဘို့စီယုံလှုံ့ဆော်ရေးလှုံ့ဆော်ဖို့ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာတနင်္လာနေ့မှာစကော့တလန်ကိုနောက်တစ်ကြိမ်ထပ်သွားဖို့ရှိနေပါတယ်။မဲပေးကြမဲ့ပြည်သူတွေအနေနဲ့သူ့အသေးကိုမခွဲကြဖို့နဲ့နှစ်ပေါင်း300လောက်မိသားစုတွေအဖြစ်ရပ်တည်လာခဲ့ကြတဲ့တမိုင်းအစင်လာကိုမဖျက်ဆီးပစ်ဖို့အတွက်ဝန်ကြီးချုပ်ကင်မရွန်ကပြီးခဲ့တဲ့သတင်းပတ်အတွင်းကအသနာခံခဲ့ပါတယ်။